မြန်မာနိုင်ငံတဝန်းတိုင်းနဲ့ပြည်နယ်၅ခုမှာရေကြီးရေလျှမ်းမှုတွေဆက်ဖြစ်နေပြီးတော့ရေပြင်းဒုက္ခတွေအတွက်ဆွေးနွေးရဆဲခြင်းတွေမှာရှိနေပါသေးတယ်။မွန်ပြည်နယ်အတွင်းမှာရေပြင်းကြတာကြောင့်ပိတ်ဆို့ခဲ့တဲ့မော်လမြိုင်ရန်ကုန်ကားလမ်းပြန်ပွင့်လာပြီးဆိုပေမဲ့လည်းပဲခူးတိုင်းပါဝင်တခြားတိုင်းနဲ့ပြည်နယ်တို့မှာတော့ရေပြင်းနောက်ဆက်တွဲအသေးပြောက်တွေရှိနေပါသေးတယ်။ရေးပြီးကြောင့်လူ၁၁ဦးထက်မနည်းသေဆုံးခဲ့တယ်လို့အာဏာပိုင်တွေကကြေညာခဲ့ပေမဲ့လည်းရေးပြီးနောက်ဆက်တွဲမြေပြုံမှုကြောင့်သေဆုံးမှုတွေကိုတော့ထည့်မတွက်ထားပါဘူး။မြန်မာနိုင်ငံတဝန်းရေးကြီးရေရှမ်းမှုနောက်ဆက်ရအခြေအနေတွေကိုဗီဒီယိုမှာပဲတင်တာနိုင်ကွင်ကစုံစမ်းမြင်မြင်ပြီးတော့တင်ပြပို့ထားပါသေး
။မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်တွင်မိုးသည်သန့်စွာရွာသွန်းခဲ့လို့ဒီကြီးနေရာကနေဒီကိစ္စမှရင်ကျော့ကျသွားတဲ့အနေအထားမှာရှိနေတာပါ။တနင်္လာနေ့တိုင်းဒေသကြီးတနင်္လာနေ့မြို့ကျွန်းမှာတော့ရေကျသွားပြီးဆိုပေမဲ့ဆိုရင်ရေမှသိရှိနေသေးခြင်းတွေကြောင့်ရေပေးချောင်2000ဝန်းကျင်ကရှိနေတယ်လို့ပိုင်းဒေသလွှတ်တော်ကိုဆိုလဲဦးရဲမြင့်စုက VOA ကိုပြောပါတယ
်ဆိုရင်ရေမှအထက်မှာပဲရှိနေပါတယ်ကဒါပေမဲ့အနယ်ရေမှ24ပေအောက်ကိုတော့ကျောင်းပါတယ်ကိုလုံးလုံးနဲ့ကျွန်တော်ဒီမှာ21ပေကြီးဝန်းကျင်လောက်နဲ့ရေတက်နေပါတယ်ဗျအနည်းဆိုရင်ဒီမှာကတော့18ပေပါ18ပေကျော်နေတော့ပါပဲခင်ဗျာရေရေးတဲ့ပြည်သူပေါင်း2000ကျော်လောက်ရှိတယ်အဲ့ဒါမှပြောင်းရွှေ့တဲ့လူက6000ကျော်ရှိပါတယ်အဲ့6000ကျော်ကိုကျွန်တော်တို့ကင်ဆယ်ရေးလုပ်ငန်းတွေလုပ်နေပါပြီဗျာတပတ်စာဈေးခေါကျွန်တော်တို့ပို့ပြလာဖြစ်ပါတယ်ဗျာ
တနင်္လာနေ့မြို့ထဲမှာရေပြီးကယ်ဆယ်ရေးစခန်းဖွင့်လှစ်ထားပြီးမဲ့လည်းရှေ့ပြောင်းနေဆိုင်သူတွေကတော့နေထိုင်ကြပြီးအများစုကတော့နေဆက်ရဆွေမျိုးသားချင်းအိမ်တွေနဲ့ဘုံကြီးကျောင်းတွေမှာနေထိုင်ကြတာများတယ်လို့သူကဆိုပါတယ်တနင်္လာနေ့မြို့ထဲရေကြီးမှုကြောင့်လူတူတိတ်ဆုံးခဲ့ပြီးအင်ဂျင်ထိခိုက်မှုကတော့အသိမပြုနိုင်သေးဘူးလို့ဦးရဲမြင့်စုကဆက်ပြောပါတယ
်။ဒီကြရင်ဒီအရောက်မှာကျွန်တော်တို့ဒီအကြောက်တွေရှူလို့ရအောင်လို့ကြောက်မို့လားဆိုင်တဲ့လေဒီစီနဲ့မြုပ်ပြီးတော့လူတူကြီးပြေးသွားတယ်ကြ
။မနေ့ကမိုးသည်သန့်စွာရွာသွန်းပြီးမြေပြိုကျမှုကြောင့်ကော့သားမြို့နယ်ထဲကပလုံတုံးတုံးကြီးရွာမှာလူ9ဦးတိတ်ဆုံးပြီးထိခိုက်ဒဏ်ရာတချို့ရရှိခဲ့တယ်လို့ကော့သားမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခင်စောကပြောပါတယ
်။ပလုံတုံးတုံးကြီးရွာမှာအင်ဂျီကတောင်ဒီမှာဆုံးဆွတ်သွားတာမိုးရွာတောင်ပြိုတဲ့ခါကျတော့ဒီ9ယောက်တည်တယ်လို့ပြောတယ်။တယောက်တရားရတယ
်။မွန်ပြည်နယ်တွင်းမှာတော့တရက်ပိုင်းမှာရေပြန်ကျသွားတဲ့အတွက်လေရက်ကပြည်ပြင်ထားရတဲ့ရန်ကုန်မော်လမြိုင်ကလန်ပွတ်သွားတယ်လို့ရေပေးဆောင်တွေနေရာဆက်တင်ပြန်နေကြပြီလို့မွန်ပြည်နယ်အစိုးရစီမံကိန်းဘဏ္ဍာရေးနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးဝနာကျော်ကပြောပါတယ
်။ဒီနေ့ကဟိုဘဏ္ဍာရေးကတော့အစားပွင့်တော့ရေပေးဆောင်တွေရဲ့အခြေအနေကတော့ကလည်းရေစကန်နေရနေပြီးတော့အဲဟိုပြန်ကြရပြောနော်
။မွန်ပြည်နယ်တွင်းမှာရေမြို့နယ်၊ကြံမြို့မြို့နယ်၊တထုံမြို့နယ်ဘက်မှာရေကြီးမှုတွေရှိနေတယ်လို့ဒီလင်းမြို့မှာတော့အစိုးရဆုံးရေကြီးမှုဖြစ်ပွားလာခဲ့တာပါ။ရေကြီးမှုအများဆုံးဖြစ်ပွားခဲ့တဲ့ပဲခူးတိုင်းဒေသကြီးရွှေကျင်မြို့နယ်မှာတော့ရေကျသွားပြီးဆိုပေမဲ့ရေဖေးဒုက္ခတဲ့တွေရှိနေတယ်လို့တိုင်းဒေသကြီးဆိုတော့ကိုယ်စလဲဦးဝင်းမြင့်ကပြောပါတယ
်။ဒီရေဖေးဒုက္ခတဲ့တွေညကျန်ပြီးချေပြောင်းလို့မရဘူး။ရွှေကျင်မြို့နယ်ကအေလောက်စုပေါင်းက9,400ရေဖေးဒုက္ခတဲ့တွေကစက်သွားဆော့တော့ကိုယ်စက်တော့
ပဲခူးတိုင်းဒေသကြီးမှာဆိုရင်ရွှေကျင်၊ကြောက်ကြီး၊မိုးညိုအုပ်တင်းတောင်ငူတွေဘက်မှာလည်းရေကြီးမှုဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့29ရက်နေ့တုန်းကချွေချင်မြို့နယ်ကမတောက်ဆဲရေဖောက်ချလိုက်ပြီးဆိုတဲ့သတင်းတွေကြောင့်ဒေသခံတွေစိုးရိမ်မှုတွေမြင့်တက်လာနေတာပါ။ကရင်ပြည်နယ်အတွင်းမှာရေနှဲငယ်ကျသွားတယ်ဆိုပေမဲ့မိုးရွာနေတဲ့အချိန်တွေကြောင့်ရေပေးချောင်ပြည်သူတွေနေရာမပြောင်းနိုင်သေးဘူးလို့ကရင်ပြည်နယ်သာသနာ့ရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ
်။6ရက်မှတော့ရေကျသွားလမ်းချုံနေလည်းပေါ်လာတယ်။ဒါပေမဲ့ဒီလိုကတည်းကအိမ်ပြန်လို့မရသေးဘူး။သူတို့အိမ်ကမြုပ်ကုန်မှရှိသေးတယ်။ကျွန်တော်တို့ကရင်ပြည်နယ်မှာရေပေးချောင်64ခုဖွင့်လာတာ။လူကြီး2000ကျော်ပါ။မြို့နယ်လိုက်စခန်းတွေကတော့ flying boy မြို့နယ်မှာ29ခုခွေလာတာ။ concrete မြို့နယ်မှာက4ခုပဲခွေလာတာ။မြောက်ပြည်မြို့နယ်မှာ1ခု၊ Pharpon မြို့နယ်မှာ17ခု၊ဖအံမြို့နယ်မှာ18ခု။လူကြီးအလုံး2,335ဦး
။ဆိုတိုင်းက26ရက်နေ့ကနေဒီကနေ့ထိတိုင်းနယ်ပြည်နယ်5ခုမှာရေပြင်းအနေနဲ့ကြုံတွေ့နေရတာနဲ့ဆက်လင်းလို့သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားရေးမှုကောက်ကမင်းတိန်ကခုလိုပြောပါတယ်
။လက်ရှိကတော့တိုင်းဒေသကြီးနဲ့၅ခုမှာရေကြီးဆက်ဖြစ်နေကြပါလို့ဗျာ။အများသောကပဲခူးတိုင်းပေါ့။ပြီးတော့ကင်းပြည်နယ်၊ဖုန်ပြည်နယ်၊သမိုင်းတိုင်းတို့မကွေးပေါ့။လက်ရှိတော့ဖြစ်နေပါလေ။ဆိုအလုံးပေါင်းလိုက်ရင်တော့စတိန်နဲ့တပေါင်းကျော်လောက်ကဒါတစီမိဆောင်စခန်းတွေကိုခဏသွားနေရတယ်။စခန်းစုစုပေါင်း260ကျော်ရှိပါသေးတယ်။ဒီကြီးကြီးရဲ့အချိန်မှာမတော်စားအဆီဒန့်ဖြစ်တာလေးတွေကြောင့်တော့တက်ဆုံးဆုံးလာတော့စတဲ့ရှိပါလေ။
ရေကြီးမြေပြိုမှုကြောင့်ပေဆုံးသူစီရင်ကတော့ရေပြေးကြောင့်ပေဆုံးသူစီရင်တဲ့အကျုံးမဝင်ဘူးလို့တောက်ကမင်းလင်းကဆိုပါတယ်။တိုင်းနယ်ပြည်နယ်၅ခုတွင်ရေပြေးဒုက္ခတဲ့တွေကိုလူမှုကယ်ဆယ်ရေးနဲ့ပြည်နယ်နေရာချစားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာပြည်နယ်ပိုင်းအစိုးရတို့ကလည်းအကူအညီဆောင်ရွက်ပေးနေတယ်လို့လည်းတောက်ကမင်းလင်းကဆိုပါတယ်။အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီအနေနဲ့ကရင်ပြည်နယ်ဖအံမြဝတီပဲခူးမြို့နယ်ရွှေကျင်မြို့နယ်နဲ့မကောက်မြို့အပါအဝင်ပြည်ကနာတွေနဲ့မြေနှိပ်ပိုင်းနေထိုင်ကြသူတွေအနေနဲ့ညှိနှိုင်းမှုအန္တရာယ်ကနေကင်းလွတ်ရာကိုဆောင်ရှားကြဖို့နဲ့ ကျွန်တော်တို့ကတော့ဒီနေ့ကတော့ကျွန်တော်တို့ရဲ့စက်ချက်နေရတာပေါ့ဗျာ။များသောပကူတိုင်းပေါ့။ဒီနေ့မြို့နယ်တွင်ရှိမြေကန်းနီးနဲ့မြေလိပ်ပိုင်းနေထိုင်သူတွေအနေနဲ့အထူးသတိပြုနေထိုင်ကြဖို့ဇူလိုင်လ23ရက်စွဲနဲ့3ပေးချင်ရချက်ထုတ်ပြန်ထားပါတယ်။ဇူလိုင်လ26ရက်နေ့ကစပြီးမိုးဆက်မပြတ်ရွာသွန်းမှုတောင်ကျချောင်းရီစီးဆင်းလာမှုပင်လယ်ရီတည်ရီတက်လာမှုနဲ့ကြုံကြနေတာကြောင့်မြန်မာ